နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဘေကျင်းမှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒီခရီးစဉ်ကနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာနိုင်ဖို့လှုံ့ဆော်သွားမယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့လည်းပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့တရုတ်နိုင်ငံအနေနဲ့သူမကိုနှွေးနှွေးထွေးထွေးကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို900ကျော်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတဆီဂျင်ပင်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။တော်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေနိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေပုံပြီးဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့တရုတ်သမ္မတဆီဂျင်ပင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ
်။ဆွေဆွေမြန်မြန်ဆီဂျင်政府成立后你首次访华
ဒီမှာဆွေအသည့်စတင်ဖွဲ့စည်းပြီးချိန်ကစပြီးတော့ဒါတော်ဆန်းစုကြည်ရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။ဒီခရီးစဉ်ကနေနိုင်ငံခြားဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကျယ်ကျယ်ပြန့်ပြန့်ဖွံ့ဖြိုးတိုးတက်လာအောင်အခိုင်အမာလှုပ်ဆောင်သွားနိုင်သည်မဲလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်
။ဒေါ်ဆန်းစုကြည်ကတော့တရုတ်နိုင်ငံဘက်ကနှွေနှွေထွေထွေကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားလိုက်ပြီးတော့ပြီးခဲ့တဲ့ချိန်ကတွေ့ခဲ့ရတဲ့တရုတ်ကွန်မြူနတီပါတီကမိတ်ဆွေဟောင်းတွေကိုတွေ့ရတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီခရီးစဉ်အတွက်မှာအတော်များများအယုံစိုက်နေကြတာကတော့အေယာဝတီမြစ်စုံဆဲရေအားလျက်စစ်စီမံကိန်းကိစ္စပဲဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတရုတ်ဝန်ကြီးချုပ်လီကချန်နဲ့တွေ့ဆုံစဉ်မှာတော့မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တင့်နဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့ပြီးတော့မြစ်စုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားတယ်လို့ဒေါ်ဆန်းစုကြည်ကဒီနေ့မှာထပ်မံပြောကြားပါတယ
် With regard to Mistong, as you know, we have formed a commission and it's for the commission to find out what the best answer is. I can't say now what
the best answer is. မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ရှင်တို့သိတဲ့အတိုင်းကျမတို့ကော်မရှင်တရဖွဲ့စည်းထားပါတယ်။ဒီကိစ္စအတွက်အကောင်းဆုံးအဖြေရှာနိုင်ဖို့ကကော်မရှင်ရဲ့ကိစ္စပါ။အခုအချိန်မှာဘယ်ဟာကအကောင်းဆုံးဖြေရှင်းနည်းဖြစ်မယ်ဆိုတာကိုကျမအနေနဲ့မပြောနိုင်ပါဘူး။ပြောနိုင်တယ်ဆိုရင်တော့ကျမတို့ကော်မရှင်ဘယ်ဖွဲ့ပါမလဲ။ဒါနဲ့ပတ်သက်ပြီးအကောင်းဆုံးအဖြေကဘာဆိုတာကိုရှာဖို့ကကော်မရှင်ရဲ့တာဝန်ပါ။
မြစ်စုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်ကိုတရုတ်နိုင်ငံဘက်ကပညာရှင်တစ်ဖွဲ့ဆေးလွတ်သွားမယ်လို့လည်းတရုတ်သတင်းတစ်ခုကဖော်ပြတဲ့အကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူဒေါ်လာကျော်စောကပြောပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံစဉ်အတွင်းမြစ်စုံကိစ္စကိုပြောဆိုခြင်းမရှိခဲ့ပေမဲ့လည်းနိုင်ငံကုံသွယ်ရေးနဲ့ဆက်ဆံရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့နိုင်ငံသားချစ်ကြည်ရေးပုံမခိုင်မြဲဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ
် The peace process of course is our process basically it's the people of Myanmar who must build a peace
ငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့နိုင်ငံရဲ့ကိစ္စပါအခြေခံကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုမြန်မာပြည်သူတွေကတိဆောက်ရမှာပါဒါပေမဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံအနေနဲ့ကျမတို့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လို့စိတ်ကောင်းစေတနာထားပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးပါတယ်တရုတ်နိုင်ငံအနေနဲ့လည်းအိမ်နီးချင်းကောင်းပိသားစွာကျမတို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်လို့အစွမ်းကုန်လှုပ်ပေးသွားမယ်လို့ကျမတို့အနေနဲ့ယုံကြည်ပါတယ်
။တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့တရုတ်သမ္မတရှီကျင်ပင်ကပြောကြားတယ်ဆိုပြီးတော့လည်းဒေါ်လာကျော်စောကပြောပါတယ်။တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းမှာစစ်ကောင်းဆောင်တွေဘက်ကရည်တည်ခဲ့တာဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုတာတွေနဲ့ပတ်သက်ပြီးအစဉ်တစိုက်လစ်လျူရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်အခု NLD အစိုးရတက်လက်ထက်မှာနိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီးဒေါ်လာကျော်စောပြောတာကတော့
ကျမကတော့ပို့ပြီးကောင်းနိုင်တယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ကလုတ်တဲ့အခါမှာသူကတော်တော်စိတ်ကြက်တယ်။ဘာလုတ်လို့လို့။အဲ့တော့အရင်ကတော့ဒီနာအဖအကိုလည်းသူအကြီးကျယ်ထောက်ခံခဲ့ရစရာအမှန်ပဲ။အခုလည်းဒီဟိုလင်းက NLD အစိုးရကိုဒီထောက်ခံတယ်စရာအမှန်ပဲ။သူ့အနေနဲ့ဒီအင်းကြီးနာချင်း policy အောင်မြင်ဖို့ဆိုရင်အင်းကြီးနာချင်းနိုင်ငံတနိုင်ငံရဲ့အစိုးရကိုသူကလေးစားဖို့ထောက်ခံဖို့ဟိုဒီတစ်ခေါက်ဟိုတချို့ဝင်ကြီးတွေသွားတာမှဥပိန်းစိန်ကိုလည်းတွေ့တယ်ဗိုလ်ချုပ်မှုကြီးတန်းရှိကိုလည်းဝင်တွေ့တယ်ဒါတွေဟာဘာတွေကိုကြားလဲဆိုတော့သူတို့ကသူတို့ဆက်ဆံခဲ့တာဆင်ဆက်မပြတ်ဆက်ဆံတာပါပဲဆိုပြီးသဘောမျိုးကိုကြားလာပါပဲအဲ့တော့ဆက်ဆံကြီးကပိုကောင်းတယ်ကောင်းလာရင်ရှိပါလေ
နော်ဆန်းစုကြည်ဟာတရုတ်တမရနဲ့ဒီကနေ့ညနေပိုင်းကမတွေ့ဆုံခဲ့မှာတရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်ဒီဂျန်တို့နဲ့လည်းတွေ့ဆုံခဲ့သလိုအာရှအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးယင်းနီးမြုပ်နှံမှုဘဏ်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ